မောင်းလုံးမျိုးနယ်ထဲမှာအရင်ကစစ်ကောင်စီစစ်ကြောင်းဟာမောင်းမကန်နဲ့အနီးတဝိုက်ကရွာတွေတဲကိုဝင်ရောက်နေတဲ့အဖွဲတစ်ဖွဲ့ပဲရှိခဲ့တာပါပြီးခဲ့တဲ့ဩဂုတ်လ28ရက်နေ့တော့ကစစ်ကောင်စီရဲ့ခြေလျင်တက်ရင်ခါလိုက်ရ104တိုက်ခိုက်ခံရပြီးတဲ့နောက်မှာနောက်ထပ်စစ်ကြောင်းတစ်ခုထပ်တိုးလာတာတွေ့ရတယ်လို့လောင်းလုံးပကဖရဲဘော်တူကပြောပါတယ
်စစ်ကြောင်းဟာနှစ်နေရထိုးတယ်နှစ်နေရကိုခွဲပြီးတော့ထိုးတာပေါ့နော်ပထမတနေရပဲထိုးတာတနေရပဲထိုးတဲ့ခါကျတော့သဘောဆိုင်ကြည်ကြီးအဲ့ဒီမောင်မကန်ဘက်ကိုပေါ့နော်မောင်မကန်ဘက်ကိုတနေရာထိုးရပေါ့နော်အစထိုးတာအဲ့ဒီထိုးတဲ့အချိန်မှာပဲဒီခလာရတရလေးကိုလာပြစ်တာအပတ်တစ်ခွက်နေပြီးလာပြစ်တာစနတ်တွေလည်းရလိုက်တယ်ဗျအဲ့ဒီတော့အဲ့ဒီတရခလာရတရလေးနေပြီးဆက်ကြတကြောပြထွက်တယ်ပြထွက်ပြီးတော့မြို့ဟောင်းရွာဘက်ကိုဆက်ကြထိုးသွားတယ်အဲ့ဒီဆက်ကြကလေဆက်ကြကနှစ်ကြောင်းဖြစ်သွားတယ်နှစ်ကြောင်းဖြစ်သွားတယ်အဲအားတော့ဆက်ကြတကြောမှာ150အနီးပါလောက်ရှိတယ်ဗျတရကျော်ကြီးပဲ
စစ်ကြောင်းရွာတွေတဲကိုဝင်ရင်လက်နက်ကြီးနဲ့ပစ်ခတ်တာအပြင်ရွာသားတွေဖမ်းဆီးခေါ်ဆောင်ခံရတဲ့ဖြစ်စဉ်ကလည်းလောင်းလုံးမြို့နယ်မှာရှိနေပါတယ်အခုနောက်ထပ်တိုးလာတဲ့စစ်ကြောင်းဟာမြို့ဟောင်းဖွားပုတ်ပြင်ဘူချိုင်းနဲ့စခန်းကြီးစွန်တောင်ပေါ်အဲ့ဒီရွာတွေမှာလှည့်လည်နေတာလို့ပြောပါတယ
်မမကဘက်မှာစစ်ကြောင်းကတော့လောက်ဝဲလောက်တော့ရှိနေပြီဗျအဲ့ဒီစစ်ကြောင်းမထိုးခင်ကနေပြီးတော့အဲ့ဒီစစ်ကြောင်းဆိုးတဲ့ခြေကြီးကြားထဲမှာလည်းတူတူတွေဖြစ်ရှိတယ်ခြေတို့လက်နက်ကြီးနဲ့ပြဲတော့ရွာထဲကိုပြေးလို့နေတဲ့ဟာတွေရှိတယ်သူတို့စစ်ကြောင်းလာတဲ့အချိန်ချက်ပြေးရသေးလို့ပြစ်တက်လိုက်တာတွေရှိတယ်မနေ့ကကျတော့ဒီမြောင်းရွာဘက်မှာရောက်နေတဲ့စစ်ကြောင်းတွေပြီးတော့အဲ့ဒီရွာသားတို့ကိုဖမ်းပြီးတော့ပြစ်တက်လိုက်တယ်ဆိုပြီးတော့လည်းကျွန်တော်တို့ကြားရတာရှိတယ်ဗျစစ်ကြောင်းဟိုမရွေ့ပဲနဲ့ဒီနေရွာတို့ရွာပတ်လက်ပြီးတော့မီးရှို့နေ
စစ်ကြောင်းရွာရဲ့ဝင်ချိန်မှာရွာသားတချို့ပြစ်တက်ခံရတဲ့အခြေအနေတွေကိုဒေတာတွင်းမီဒီယာတွေမှာလည်းဖော်ပြထားကြပါတယ
်ဒီစစ်ကြောင်းတွေကအဲ့နာတဝိုင်းမှာပဲရှိနေသေးတယ်ဗျမီးရှို့လိုက်အဲ့နာမှာနေလိုက်အဲ့လိုပဲနေနေတယ်ဖမ်းလိုက်ပြန်လောလိုက်အဲ့လိုမျိုးလည်းရှိနေတယ်ဗျအခုကအသေးမခံရတော့သူကဒေသခံရတော့ဟာသူတို့ဆက်ကြောက်ထိုးလာတဲ့အခါမှာအကိုရောဆက်သေးကြတယ်တောလေးတောင်လေးထဲမှာသူကအဲ့ဒီမိုးနဲ့လေနဲ့ဗျဒုက္ခခံပြီးတော့အဲ့ဒီရဲအကြာကြီးနေနေရတယ်ပေါ့နော်အဲ့ဒီဈာန်မှာပြန်ဖမ်းမိတဲ့ခါတွေလည်းရှိတယ်ဗ
ျရွာမှနေထိုင်သူတွေကသူတို့ရဲ့ရွာနဲ့အနီးတဝိုက်မှာဆက်ကြောက်ဝင်လာပြီဆိုတာနဲ့ဘေးလို့ရစီထွက်ပြေးကြတာပါရွာရဲ့ခက်လလန်းကနေအခြေအနေကိုစနဲနိုင်ရင်ရွာထဲပြန်ဝင်နိုင်ဖို့ကိုစောင့်နေကြတယ်လို့ထွက်ပြေးနေတဲ့ရွာကန်တူကပြောပါတယ
်အခုမိရှူတဲ့ရွာကဘယ်နဲ့ရောက်မှန်းမသိသေးဘူးအဲ့ဒါမိရှူတော့တော်နေကြသူတို့မနေ့ကပြသခဲ့တယ်လို့တော့ပြောတာပဲဘယ်နဲ့ရောက်ရှိသေးမှမသိသေးဘူးမှာဟိုကတူတော်မိရှူကြီးကားသုံးစီးသွားတာမျက်စိတော့ပြန်လာပြီလေတစည်းကြံခဲ့တယ်အဲ့လိုမျိုးလေတိုက်ပွဲမရှိဘူးတတ်တမဲ့ဖို့လည်းပြင်းနေတာဆိုးတယ်မိနေဆိုးတာမဟုတ်ဘူးခလေးလေးပေါ့အကုန်ပြေတယ်ကိုကြည့်နေတယ်မှာတရားဝမကြံဘူးဒါပေမဲ့ကျွန်တော်တို့ကလည်းအကုန်ဆောင်နေရတော့ပဲ
လောင်းလုံးမြို့နယ်တွေကစစ်ကြောင်းတစ်ခုထဲမှာတစ်ခုကမောင်းမကန်နဲ့အနီးတဝိုက်ကရွာတွေထဲမှာအထိုင်ချပြီးခြေလျင်တက်ရင်ခါလာရ104တိုက်ခိုက်ခံရပြီးနောက်ထပ်တိုးလိုက်တဲ့စစ်ကြောင်းကတော့ဩဂုတ်လ31ရက်နေ့ကစပြီးဒီကနေ့အထိရွာမီးရှို့တာနဲ့ဒေသခံတွေကိုဖမ်းဆီးနေတယ်လို့ထွက်ပြေးနေတဲ့ရွာကန်တွေကပြောပါတယ်ခင်ဗျာ